VOA မြန်မာပိုင်းစီစဉ်ရဲ့တင်းနှံလာနေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်တင်းပေါ်လှကျွာကပျောက်ဆုံးနေတဲ့ဒေသခံ3ဦးတို့တပ်ဖြတ်ခံရတယ်လို့ရဲတပ်ဖွဲ့ရဲ့အဆိုကိုကိုးကားပြီးပြန်ကြားရေးဝန်ကြီးဌာနကတင်းနှံကနေနေ့မှသတင်းထုတ်ပါတယ်။တင်မောလာကျွာကဒေသခံ3ဦးတို့ဖေဖော်ဝါရီလ15ရက်နေ့ပြီးခဲ့တဲ့တောက်ချာနေ့ကပျောက်ဆုံးခဲ့တာဖြစ်ပြီးလိုက်လံရှာဖွေတာမှာတော့မြုပ်နှံထားတဲ့နေရာကိုတွေ့ခဲ့ရတာဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကဖော်ပြပါတယ်။တင်မောလာကျွာကဥလထွန်းအောင်ဥချစ်ထွန်းနဲ့ဥမောင်ထွန်းစိန်တို့ကနန်းသွားရှာပြီးတဲ့နောက်ပျောက်ဆုံးခဲ့တာဖြစ်ပြီးဒေသခံတွေနဲ့လုံခြုံရေးတပ်ဖွဲ့တွေပူးပေါင်းရှာဖွေတာမှာလက်ဖွဲ့ချကျေးရွာအနီးတောင်ကျော်လမ်းမှာမြုပ်နှံထားတာကိုတွေ့ခဲ့တာလို့လည်းသတင်းမှာဖော်ပြပါတယ်။တည်ဆုံးသူ3ဦးစလုံးမှာလေပင်ပြတ်ရှဒဏ်ရာထိုးသွင်းဒဏ်ရာတွေတွေ့ရတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။တင်မောလာချေရွာကတော့ဒိုင်းနဲ့တိုင်းရင်းသားတွေအများစုနေထိုင်ရာဒေသဖြစ်ပါတယ်။မောင်တော်ဒေသတွေကလူပေါင်းသိန်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အကျန်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဒေသရင်းမှာလုံခြုံရေးတပ်ဖွဲ့တွေအရက်သားတွေအပေါ်တိုက်ခိုက်ခံရမှုတွေရှိနေတာဖြစ်ပါတယ်။